လူမျိုးကိုအခြေခံပြီးအမျိုးသားပြည်နယ်တွေနဲ့စုဖွဲ့တဲ့ Federal ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအတွက်အခြေခံမူတွေကိုဒီကနေ့မိုင်ကြာယာညီလာခံမှာဆွေးနွေးသဘောတူခဲ့ကြပါတယ်။2008ခုနှစ်တုန်းကတိုင်းရင်းသားအဖွဲ့အစည်းတွေရေးဆွဲခဲ့ကြတဲ့ Federal ဖွဲ့စည်းပုံမူကြမ်းကိုပဲပြန်လည်ဆွေးနွေးခဲ့တာပါ။မိုင်ကြာယာကတိုင်းရင်းသားညီလာခံမှာတင်ပြယူနေတဲ့ VOA သတင်းတော်အမမီခါကဒီအကြောင်းကိုတင်ပြပို့ထားပါတယ်ရှင်။
ပြည်내ကိုအခြေခံတဲ့ Federal ဖွဲ့စည်းပုံအခြေခံမူကြမ်းဟာ2008ခုနှစ်ကတိုင်းရင်းသားတွေဖွဲ့ထားတဲ့ Federal ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးနဲ့ညှိနှိုင်းမှုကော်မတီ FCDCC ကရေးဆွဲထားတာပါဒီကနေ့ဆွေးနွေးပွဲပြီးဒီထဲကအခြေခံမူတွေကိုသဘောတူလိုက်တယ်လို့တိုင်းရင်းသားတွေကပြောဆိုလိုက်တာဖြစ်ပါတယ်မူကြမ်းမှာအခန်း14ခန်းပါဝင်ပြီးပုံမှန်ပေါင်း200ကျော်ပါဝင်ပါတယ်ဒီမူကြမ်းကို2015ခုနှစ်ကညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကပြန်လည်တုံ့တက်ပြီးဒုတိယမူကြမ်းအနေနဲ့ထွက်ရှိထားပါတယ်ဒီထဲမှာတည်နေကိုဖွဲ့စည်းရမှာလူမျိုးပေါ်အခြေခံဖွဲ့စည်းမဲ့ဖက်ဒရယ်ဖွဲ့စည်းပုံအခြေခံတွေပါဝင်ပါတယ်ဖက်ဒရယ်ပြည်ထောင်စုကိုအမျိုးသားပြည်နယ်များအမျိုးသားများပြည်နယ်များနဲ့ပြည်ထောင်စုနေကြီးစာရတွေကိုဖွဲ့ရမယ်လို့ဒီဥပဒေမူကြမ်းပုံမှန်46ခါမှာဖော်ပြထားပါတယ်ဒီပေါ် UNFC ဒုဥက္ကဋ္ဌနိုင်ဟန်တာကတမတ်လှုပ်ဆောင်မှုအပိုင်းနဲ့ပတ်သက်ပြီးအခုလိုပြောပြပါရစေ
။အေးကျွန်တော်တို့ဤရညီရတာကတော့လက်ရှိအမျိုးသားပြည်နယ်နောက်ဥမာကချင်ပြည်နယ်စံစားတဲ့ပြင်ပေါ်လေဒါခုနှစ်ပြည်နယ်ရှိပြီးသား။နောက်တချို့ဒီတိုင်းဒေသကြီးနေနဲ့ဖွဲ့စည်းထားတယ်။ဝင်တချို့ပေါ့ဗျာဥမာသနင်းတိုင်းတိုင်းတို့ဧရာဝတီတိုင်းတို့ဒေသကြီးတွေမှာပေါ့နော်တိုင်းဒေသကြီးမှာလူမျိုးပေါင်းစုံနဲ့စုစည်းထားတဲ့အနေအထားမျိုးဖြစ်တော့လူမျိုးတစ်မျိုးတည်းကိုရဲ့နာမည်ကိုကျွန်တော်တိုက်ရင်ဒါမပြည့်စုံဘူးအဲ့လိုအနေအထားမျိုးမှာအမျိုးသားများပြည်နယ်ဆိုပြီးတော့မှကျွန်တော်နာမည်ကိုပေးဖို့ဖြစ်တယ
်ဒီမူကြမ်းထဲမှာဖက်ဒရယ်ပြည်ထောင်စုအဖွဲ့ဝင်ပြည်နယ်တွေအနေနဲ့ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေကိုလွတ်လပ်စွာရေးဆွဲနိုင်ဖို့ဖော်ပြထားတယ်လို့ဥပဒေပြုအာဏာအုပ်ချုပ်ရေးအာဏာနဲ့တရားစီရင်ရေးအာဏာတွေကျင့်သုံးပိုင်ခွင့်ရှိဖို့လည်းဥပဒေကြမ်းမှာဖော်ပြထားတာရှိပါတယ်ဒီလိုဥပဒေမူကြမ်းမှာဖော်ပြထားတဲ့အပေါ်တိုင်းရင်းသားအလုံးပြည်အစိုးရဘက်ပိုင်းကပါသဘောတူလက်ခံနိုင်ပါမလားဆိုတာကလည်းမေးခွန်းထုတ်စရာတွေရှိနေပါတယ်။ဒီအပေါ်မှာပအုပ်အမျိုးသားလူမျိုးရေးအဖွဲ့ချုပ်ဥက္ကဋ္ဌခွန်မြင့်ထွန်းကတော့အခုလိုပြောပါတယ
်။ဒါကတော့ကျွန်တော်တို့ဒီပြည်내ပြည်များပေါ်ထွန်းခွင့်ဆိုတဲ့ဟာပြည်내ပြည်များဖွဲ့စည်းတတ်မှတ်ရေးဆိုတဲ့ဟာကတော့ဒါကျွန်တော်တို့တိုင်းပြည်မှာမလွဲမရှောင်သာဆွေးနွေးဖြစ်ရှင်းကြရမှာဖြစ်ပါတယ်။အခုကျွန်တော်တို့2008ခုနှစ်ဒီ SCDCC ကပြည်စုလာတဲ့မူကြမ်းမှာပြည်내များပြည်내တစ်များနဲ့ပတ်သက်ရင်ဘလို့အချက်လက်တွေနဲ့ပြည်စုံတော့ပေါ်ထုံးခွင့်ရှိတဲ့ဆိုတာလည်းပြဋ္ဌာန်းထားတာရှိပါတယ်။သို့တော့ဒီကိစ္စကတော့ sensitive issue ဖြစ်တဲ့အတွက်ဒါထိလွယ်ရှားလေအခြေအနေမျိုးဖြစ်တဲ့အတွက်ကြောင့်မို့လို့ပြည်내တစ်များပေါ်ထုံးခွင့်ဆိုတာကိုကျွန်တော်တို့ကဒီကာလဒီအခြေအနေမျိုးမှာတော့ကျွန်တော်တို့အကျေချက်ကြီးမဆွေးနွေးတာပဲဖြစ်ပါတယ
်။ဒီကနေ့မှာတော့ဒီမူကြမ်းထဲမှာပါတဲ့အချုပ်အခြာအာဏာတန်းတူရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်တိုင်းရင်းသားလူနည်းစုအခွင့်အရေးကိုကာကွယ်ရေးပါတီစုံဒီမိုကရေစီနဲ့ဘာသာရေးကိုအခြေမခံတဲ့နိုင်ငံစတဲ့အချက်တွေပါတဲ့အချက်စစ်ချက်ကိုသဘောတူလိုက်တာပါဒီအချက်စစ်ချက်ဟာတိုင်းရင်းသားရေးဆွဲထားတဲ့ Federal ပြည်ထောင်စုတမရမြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းပါအချက်တွေပါဒါ့အပြင်ဥပဒေမူကြမ်းတစ်ခုလုံးကိုတော့လက်ခံခြင်းမရှိသေးဘူးလို့တိုင်းရင်းသားတွေကပြောပါတယ်ခုတိုင်းရင်းသားတို့ရေးဆွဲထားတဲ့မူကြမ်းဟာလက်ရှိတည်ဆဲဖွဲ့စည်းပုံအခြေခံဥပဒေနဲ့အခြေခံရောအနှစ်သာရရောအသွင်သဏ္ဍာန်ပါအတော်လေးကွဲပြားမှုရှိနေပါတယ်ရှင်